ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ဒုက္ခသည်တွေက8000ကိုမကြခင်မြန်မာနိုင်ငံဘက်ပြန်ပို့တော့မယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံတိုင်းဝန်ထမ်းတွေကပြောဆိုပေမဲ့မြန်မာနိုင်ငံဘက်ကတကယ်တမ်းစီစစ်ပြီးသားအရေးအတွက်တွေနဲ့ကွဲလွဲနေတယ်လို့မြန်မာနိုင်ငံတိုင်းဝန်ထမ်းတွေအားရှိတဦးကပြောပါတယ်ဒုက္ခသည်တွေကိုတနေ့300စတင်လက်ခံဖို့အစဉ်နဲ့ဖြစ်နေပြီးဘယ်နည်းအားစပြန်ပို့မလဲဆိုတာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်မူတည်တယ်လို့ဆိုပါတယ်ဒီဝေသင်းနောက်မမီခသတင်းပေးပို့ထားပါပါအ
ာဆီယံနဲ့ဥရောပတမက EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုဟာမက်အလီကမြန်မာနိုင်ငံကိုဒုက္ခသည်8000ကျော်ကပထမအတုံးမကြခင်ပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတောက်ကြောင်ကြီးကပြောဆိုခဲ့တာပါမြန်မာနိုင်ငံဂျာယီဝန်ကြီးဌာနရဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနကညွှန်ကြားရမှုချုပ်ဦးချန်းအေးကတော့8000ဆိုတဲ့အရေးအတွက်ဟာမြန်မာနိုင်ငံဘက်ကလက်ခံဖို့စီစစ်ပြီးသားအရေးအတွက်နဲ့ကွဲလွန်နေတယ်လို့ဆိုပါတယ
်8000ကျော်ဆင်းရဲပေးတာကျွန်တော်တို့ကစီစစ်လက်ခံတာမှာ9000ကျော်စီစစ်ပြီးပြီ9000ကျော်စီစစ်ပြီးပြီကျန်တဲ့လူတွေကစီစစ်ဆဲဘာလို့လဲဆိုတော့ကျန်တဲ့လူတွေကအထောက်အထားတွေကမခံလုံတဲ့အတွက်ဒီလူတွေမြန်မာနိုင်ငံမှာမနေခဲ့ဘူးလို့လည်းမဆိုလို့ဘူးကျွန်တော်တို့ကသူတို့ပေးတဲ့အထောက်အထားတွေကဟိုမပြည့်မစုံတဲ့အတွက်ဒီလူတွေကနေခဲ့နိုင်နေခဲ့တယ်လည်းနေတယ်ဒါပေမဲ့စစ်စစ်လို့မရဘူးဆိုတော့အဲ့ဒါကကျွန်တော်တို့ကတော့လည်း9000ကစစ်စစ်ပြီးပြီး9000ကျော်ကစစ်စစ်ပြီးပြီးဒါကိုကျွန်တော်တို့ကပြန်လက်ခံမှုရှိတယ်ဒီကအဲ့တော့ကျွန်တော်ရဲ့စစ်စစ်ပြီးတဲ့ list ကိုလည်းသူတို့ကိုကျွန်တော်တို့ကဒီအောက်တိုဘာလထဲမှာသံတမန်လမ်းကြောင်းကနေစစ်စစ်ပြီးတဲ့စုစုပေါင်းအဲ့တော့ကျောဆင်းရောသူတို့ဘက်ကိုပို့ထားပြီးလေအဲ့ဒါအဲ့ဒီကကျွန်တော်တို့ကပြန်လည်ဆံမှုအစင်းသိမ့်ဖို့လို့တာကျွန်တော်တို့ကပို့ထားတာပေါ့လေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသဘောတူညီမှုမရခင်ကတည်းကဟိန္ဒူ800ကျော်နဲ့မွတ်စလင်900ကျော်အပါအဝင်လူဦးရေ1220ကိုလက်ခံတဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတယ်လို့ဦးချန်းအေးကပြောပါတယ်အဲ့ဒီလူ1220ဟာမြန်မာနိုင်ငံဘက်မှာနေထိုင်ခဲ့တယ်ဆိုတဲ့အထောက်အထားရှိပြီးသားဖြစ်တဲ့အတွက်ပြန်လည်လက်ခံတဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတာပါဒီလူတွေအပြင်ပြည်ပခန့်ဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ခွာသွားကြတဲ့ဒုက္ခသည်တွေကလူဦးရေ9000ကျော်ခန့်ဟာမြန်မာနိုင်ငံဘက်မှာနေထိုင်ကြောင်းအထောက်အထားတွေရှိတဲ့အတွက်ပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းကြားထားတယ်လို့လည်းဆိုပါတယ်ဒါကြောင့်စုစုပေါင်းလူဦးရေ6000ကျော်ခန့်ပြန်လည်လက်ခံနိုင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းတရားဝင်အကြောင်းကြားထားပြီးကြောင်းဦးချန်းအေးကဆိုပါတယ်ဒုက္ခသည်တွေဟာမူလသူတို့နေထိုင်ရာရွာတွေကိုပြန်ပြီးနေထိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုဟာမက်အလီကအာဆီယံအစည်းအဝေးမှာပြောဆိုထားပါတယ်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချန်းအေးကတော့သူတို့နေထိုင်ခဲ့တဲ့နေရာတို့မဟုတ်သူတို့ရွေးချယ်တဲ့နေရာနဲ့အနည်းဆုံးနေရာတွေမှာပြန်လည်နေရာချထားပေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်
။မူလနေရာတို့မဟုတ်အနည်းဆုံးသူတို့ရွေးချယ်တဲ့နေရာနဲ့အနည်းဆုံးနေရာတရားတော့ကျွန်တော်တို့ဘက်ကနေပြီးတော့အခုဟိုရခိုင်ပြည်နယ်ဆိုရလည်းတုတ်ထားရတယ်ရှိတယ်။ကျွာတွေဟိုကလုပ်နေတာတွေရှိတယ်လေ။စီမံချက်တွေနဲ့လုပ်နေ။နောက်ပြီးရင် UN လည်းကွင်းဆင်းပြီးတော့ကြည့်နေတာတွေရှိတယ်။ကွင်းဆင်းကြည့်တာလည်းဒီအတွက်ပဲကြည့်နေတာ။ကျွန်တော်လည်းကွင်းဆင်းပြီးတော့ဆောင်ရွက်နေတာ။ဒုတိယအကြိမ်အခုဆောင်ရွက်နေတယ်သူတို့ကြည့်ရပါမကြည့်ရ23ရွာအဲ့23ရွာ plus ဟိုဟာပေါ့ကြည့်ရအုစု3စုကိုစင်ကြည့်နေရတယ်လို့နော
်ဒုက္ခသည်တွေကိုတနည်း300စတင်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီဖြစ်ကြောင်းဘယ်နည်းစပြန်လည်လက်ခံမလဲဆိုတာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပြေပို့တဲ့အပေါ်မှာမူတည်တယ်လို့ဦးချန်းအေးကဆိုပါတယ်
ကျွန်တော်တို့ဘက်ကတော့လက်ခံမှုကဝန်ထမ်းတွေကပြောတယ်ဟို reception camp နှစ်ခုရှိတယ်နော်ဂျာစခန်းတစ်ခုရှိတယ်အဲ့ဒီမှာကျွန်တော်တို့ဝန်ထမ်းတွေကအားလုံးအစင်းလေးစောင့်နေတယ်သူတို့ပြီးတော့ဂျာစခန်းမှာသူတို့နေဖို့ကလည်းလာပိုင်းပိုင်းနေဖို့စီစဉ်ထားတယ်သူတို့မှာရှိတဲ့သတ်မှတ်ထားတဲ့ကြွားတွေမှာသူတို့အိမ်ဆောက်တာတွေပါရှိတာပေါ့လေအဲ့ဒါမှာဆောက်တာအဲ့ဒါတွေကလူတွေပြန်လည်းခဏခဏရှင်းပြနေပါတယ် Cash for work တို့ Cash for work တို့ပါတော့အဲ့ဒါတွေရှင်းပြတော့ကျွန်တော်တို့ဒီအကြီးကြီးဆုံးကပထမဆုံးအတုပ်ကိုဟိုပြည်ပြည်လည်းအောင်အောင်မြင်တဲ့လုပ်ဖို့ပဲအဲဆိုတော့အဲ့ဒီဟာသူတို့ဘက်ပေါ်မူတည်ပါတယ်သူတို့ဘက်ပေါ်မူတည်တယ်
ဒုက္ခတွေနေရရင်ပြတ်ဒုက္ခတွေတွေနေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုခဲ့တာကိုလကြားတဲ့အထိဒုက္ခတွေတွေနေရပြန်ရေးကိုမစနိုင်သေးပါဘူးဒီလကောမြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခတွေစီစစ်လက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်